Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလတရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတော့ရဲတွေနဲ့လူမှုကြားရုံရင်းဆန်ကပ်ဖြစ်ပြီးလူပေါင်း300ကျော်ဆေးရုံတင်ထားရပါတယ်။ဟာရီကိန်းမုန်တိုင်းမာရီယာဒဏ်ခံခဲ့ရတဲ့ပေါ်တူရီကိုမှာတော့ပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မှာမြန်မာဘက်ကတန်ဆူးကြိုးတွေနဲ့ချန်စီယိုကာယံနေတာကြောင့်မြန်မာဘက်ကိုလွယ်လွယ်ပြန်မဝင်နိုင်တော့မဲ့အရေးဆိုးရိမ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြီးနှားဆင်ကြရမယ့်သတင်းလှော်တွေထဲမှာတော
့ဤကောင်မောင်တို့လိုနေရမယ်ဟိန္ဒူရဲ့မွတ်စလင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုရဲသာဆိုင်းကနာမခွဲပဲနဲ့လူသားချင်းအနေနဲ့ပေါင်းသင်းပြီးတော့နေဖို့ပဲကျွန်တော်အားလုံးကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူမြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုက်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မှာမဲထည့်ကြတာမှာတော့စပိန်ရဲတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူပေါင်း338ဦးဆေးရုံတွေမှာကုသမှုခံယူနေရတယ်လို့ကက်တလိုနီးယားအစိုးရပြောခွင့်ရကပြောပါတယ်။စပိန်ဗဟိုအစိုးရကတော့အခုမဲဆန္ဒခံယူမှုကတရားမဝင်ဘူးလို့ပြောဆိုပါတယ်။ဘာစီလိုနာအနီးကအ ਨੇ ဆုံးမဲရုံတရုံအနီးမှာရဲတွေကရာဘာကြီးစံတွေနဲ့ပစ်ခတ်ခဲ့ပြီးမြောက်ပိုင်းပြည်နယ်တဝန်းမှာဆန္ဒပြသူတွေနဲ့ထိတိုက်တွေ့ခဲ့ကြပါတယ်။စပိန်ထံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲဟာအထိပယ်မဲ့တဲ့လုပ်ရပ်ဖြစ်တယ်လို့စပိန်ဗဟိုအစိုးရကပြောဆိုတာပါ။ကက်တလိုနီးယားဒေသရဲ့စပိန်အစိုးရကိုယ်စားလှယ်အန်ရစ်မီလိုကတော့ဒီကနေ့ဖြစ်ပျက်ခဲ့တာတွေအလုံးအတွက်ကက်တလိုနီးယားခေါင်းဆောင်နဲ့သူ့ရဲ့အဖွဲ့မှတာဝန်ရှိပြီးဒီအထိပယ်မဲ့တဲ့လုပ်ရပ်ကိုအဆုံးမသတ်ရင်ဖြစ်လာနိုင်တဲ့အခြေအနေအလုံးအတွက်လည်းတာဝန်ရှိတယ်လို့ပြောဆိုတာပါ။စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပနေပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့ဒဂမကြီးကိုလည်းအဓိကယုံနိုင်နေရေးရဲတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်ရှင်
။ပေါ်တိုရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးတာဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်မမနေထိုင်တဲ့လူရေ 3.4 တန်းရဲ့ထပ်ဝက်ကျော်ကတော့တန်ရှင်းတဲ့တောက်သုံးရည်ပြက်လက်နေစေဖြစ်တယ်လို့လူဦးရေ95ရာခိုင်နှုန်းကတော့လျှက်စင်ပြီးပြတ်တောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လည်ကောင်းမွန်လာပြီလို့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကပြောပါတယ်။ကျွန်းပေါ်ကဆေးရုံ60ထဲက50တခုကိုဖွင့်လှစ်ထားနိုင်ပြီးလေစိတ်တင်းမောစိတ်တွေမှာလည်းစိုက်ကပ်နိုင်ပြီလို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဂျူလိုင်းတယ်လီဖုန်းတွေရာနှုန်းပြပြန်လည်ကောင်းမွန်လာပြီမဲ့တယ်လီဖုန်းဆက်သွယ်ရေးကွန်ရက်ကတော့33ရာခိုင်နှုန်းလောက်ပဲကောင်းမွန်ပြီးအပြည့်ဝမကောင်းသေးဘူးလို့အချို့မျိုးရိုဆယ်လိုကပြောပါတယ်လမ်းတွေအားလုံးရှင်းလင်းပြီးဖြစ်ပေမဲ့ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးသွားတဲ့ဒေသတွေကိုတော့သွာလာဖို့ခက်ခဲနေပါတယ်ဒီဇယ်နဲ့ဓာတ်ဆီတဲဆောင်လာမဲ့ကုန်တင်ကားအစီးတရာကတော့မနေ့ဖြန်တက်လာနေမှာပေါ်တိုရီကိုမြို့တော်ဆန်ဟွမ်းကိုဆက်ရောက်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ကုန်တင်ကားနဲ့ကားမောင်းသူတွေမလုံလောက်တာကြောင့်ရိတ်ခါနဲ့လိုအပ်တဲ့ပစ္စည်းတွေဖြန့်ဝေမပေးနိုင်ဘူးဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒေသခံတွေကတော့ဓာတ်ဆီစားနေရိတ်ခါနဲ့ထောက်ပံ့ငွေရဖို့နေဘူးကြီးထဲမှာတန်းစီနေကြပါတယ်ခင်ဗျာ
အီရန်နိုင်ငံမိုဆူးမြို့ဟောင်းကိုအီရတ်အစိုးရကပြန်လည်သိမ့်ပိုက်ပြီးတဲ့နောက်နှစ်လကျော်ကြာမြင့်လိုက်ခဲ့ပြီးဖြစ်ပြီးအပြည့်အစည်းတွေနဲ့ပြည့်နှက်နေတဲ့မြို့ကိုအီရတ်တပ်ဖွဲ့တွေနဲ့ဒေသခံတွေတဖြည်းဖြည်းချင်းပြန်လည်ရှင်းလင်းနေရတယ်လို့ဘုံရှင်းလင်းရေးအဖွဲ့ကလည်းတိမ်တက်ဆင်းရှာဖွေရှင်းလင်းနေရဆဲပါမနေ့စနေနေ့တုန်းကတော့အင်တိအင်တွင်ပုံအောင်နေတဲ့အစ္စလာမ်အစွန်ရောက် IS စစ်သွေးကြွတွေထွက်လာတာကြောင့်အီရတ်တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ် IS တိုက်ခိုက်ရေးသမားနှစ်ဦးတို့ဘုံထိတနက်မှန်ခဲ့ပြီးတဲ့နောက်ထပ်နှစ်ဦးလည်းနောက်ပိုင်းမှသေဆုံးခဲ့ပါတယ်တဦးကတော့လမ်းမပေါ်အရောက်မှာတနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ် IS တိုက်ခိုက်ရေးသမားတွေကမိုးဆူးမြို့ကစစ်သွေးကြွတွေဝစ်လေရှိတဲ့ရိုးရာဝတ်စုံတွေဝတ်ထားပြီးခနာကိုတွေကလည်းပိတ်လှည်နေပါတယ်အီရတ်တပ်ဖွဲ့တွေဘက်ကတော့ထိခိုက်ကြဆုံးမှုကိုထုတ်ပြန်တာမရှိပါဘူး ဒါပေမဲ့ဒေသခံတွေအဆိုအရတော့အီရတ်တပ်ဖွဲ့ဝင်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ပြောဆိုကြပါတယ်ရှင်
။ပါကစ္စတန်နဲ့အာဖဂန်နိုင်ငံကြားနှစ်နိုင်ငံကြားဖက်မှုတိုက်ဖြတ်ရေးနယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တက်ဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပါကစ္စတန်စစ်တပ်ကြီးကဗိုလ်ချုပ်ကြီးကမာဂျာဗက်ဘာရှဝါဟာအင်းဒီဂျင်အာဖဂန်နစ္စတန်နိုင်ငံကိုတရက်ကြာခီးစဉ်တွားရောက်ခဲ့ပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးဟာအာဖဂန်သမ္မတအက်ရက်ဂါနီနဲ့အာဖဂန်စစ်ဖက်တာဝန်ရှိသူတွေနဲ့ကပိုးမြို့မှာတွေ့ဆုံမှာဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြည်ညာရေးဌာနကပြောပါတယ်။အာဖဂန်သမ္မတရဲ့နန်းတော်မှာလုံမဲ့ဆွေးနွေးပွဲအတွင်းမှာအာဖဂန်ကာကွယ်ရေးဝန်ကြီးနဲ့အမျိုးသားလုံခြုံရေးအကြံပေးတွေလည်းတက်ရောက်ဆွေးနွေးသွားဖို့ရှိတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်မြုံချီမှုတွေတန်တရာတွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာထိခိုက်ခဲ့ရတာဖြစ်ပါတယ်။ကြံဖက်တိုက်ခိုက်မှုတွေလို့ဖို့ကြံစီနေတဲ့စစ်သွေးကြွတွေကိုစစ်သွေးကြွတွေခိုးလုံပုံအောင်နိုင်အောင်ကြိုးတောင်းနောက်ခံပေးနေတယ်ဆိုပြီးနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဘာရှဝါအနေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပါကစ္စတန်မှာတင်နန်းတွေပေးဖို့ကမ်းလှမ်းချက်ကိုထပ်လောင်းပြောဆိုသွားဖို့ခံမှန်းရပြီးတော့နိုင်ငံခြားကွာဟာချက်တွေကိုပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်တွေဆွေးနွေးပြောဆိုမှုတွေကနေတဆင့်ဖြည့်ရှင်းသွားဖို့အတွက်ကိုအလေးပေးပြောဆိုမယ်လို့လည်းခံမှန်းရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ချမ်းကိုချမ်းစီယိုတွေပြင်ဆင်ကာရံနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကူလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်တော့မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တချောင်းမှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးချိုးတွေနဲ့ကာရံနေတာပါ။နှစ်နိုင်ငံနေဆက်ကယာယီစခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာခေါင်းဆောင်လို့ဆိုသူဒါလီမိုဟာမက်ကတော့မြန်မာဘက်ချမ်းကိုလွယ်လွယ်ပြန်မဝင်နိုင်တော့ဘူးလို့အခုလို့ပြောပါတယ
် We have no intention to enter Bangladesh we are stay temporary in a save up our life so what
အသက်ပေးအခြေအနေကြောင့်ဒီမှာခဏနေတာပါဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ဖို့ရည်ရွယ်ချက်မရှိပါဘူးအခြေအနေကောင်းရင်အိမ်ကိုပြန်မှာပါအခုတော့မြန်မာစစ်တပ်ကတန်ဆူးချိုးတွေနဲ့ချန်စီယိုတွေကိုပြန်ကာနေတော့ရွာပြန်လို့မဖြစ်တော့ပါဘူးလို့ပြောသွားတာပါကုလသမဂ္ဂရဲ့အဆိုအရမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြီးခဲ့တဲ့တလတာကာလအတွင်းထွက်ပြေးလာသူ၄သိန်းကျော်ရှိပြီးဒီထက်ကထက်ဝက်ကကလေးတွေဖြစ်တယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးသူတွေဟုတ်မဟုတ်စီးစစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအရေးဆွေးနွေးဖို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်လည်းမြို့တော်ဓာကာကိုဒီကနေ့လာရောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမုတ်အာလီနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတူကိုကိုကာပြီးဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြနေကြပါတယ်ရှင
်ဘုရားဗဒါဖုန်ကြီးတွေနဲ့သိပ္ပံပညာရှင်တွေကြာ300ကြာဆွေးနွေးပွဲကိုတော့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရန်ဆလာမြို့မှာစနေနေ့ကကျင်းပပြီးစီးသွားခဲ့ပါတယ်။ဒီဆွေးနွေးပွဲအတွက်မှာလူချင်းချင်းကြာအထူးသဖြင့်လူငယ်မျိုးဆက်တွေကြာမှာမြေတားတရားကိုချင်းတရားနဲ့လူကုန်သိခါတို့ကိုအလေးထားလာအောင်မြင့်တင်ဆောင်ရွက်တော်ဘူကိစ္စကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတော့ဗုဒ္ဓဘာသာဘုန်းကြီးတွေသီလရှင်တွေတိဘက်လူငယ်တွေနဲ့အတူအိန္ဒိယနဲ့အမေရိကန်နိုင်ငံကပညာရှင်တွေအဓိကပါဝင်ဆွေးနွေးခဲ့ကြပြီးတော့သူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြတာဖြစ်ပါတယ်လူငယ်တွေအနေနဲ့လူတွေမှာအဓိကချတဲ့ကိုကျင့်သီလနဲ့ပတ်သက်ပြီးတော့တည်လာနေတာနဲ့အများဒီဆွေးနွေးပွဲကလူငယ်တွေအတွက်အလွန်ကိုအရေးပါတယ်လို့ဗုဒ္ဓဘာသာကိုလေ့လာနေတဲ့ပညာရှင်တူဖြစ်တဲ့တန်ဇင်လာဒွန်ကပြောပါတယ်အိန္ဒိယနိုင်ငံမှာတော့တိဘက်နယ်ပေါင်း3,000,000လောက်နေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းကဒီမိုကရေစီလိုလားတဲ့အဖွဲ့တွေဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်။အနာပိုင်တွေဘက်ကအနာရှင်ဆန်တဲ့အုပ်ချုပ်မှုလို့ဆန္ဒပြသူတွေကပြောဆိုဆန့်ကျင်ကြတာဖြစ်ပြီးကျောင်းသားကောင်းဆောင်တွေကိုပြစ်ဒဏ်သစ်တွေထတ်ချခဲ့တဲ့တရားရေးအတွင်းဝင်ကိုလည်းတရားဥပဒေစိုးမိုးရေးကိုရော့ရဲစေမှုအတွက်ယာရုကဆင်ပေးဖို့တောင်းဆိုကြပါတယ်။2014ခုနှစ်က Occupy လှုပ်ရှားမှုလို့ခေါ်ကြတဲ့ဒီမိုကရေစီရေလှူလာတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မှုနဲ့ခေါင်းဆောင်၃ဦးကိုဆိုင်းငံ့ထောင်ဒဏ်နဲ့လူမှုရေးလုပ်ငန်းပြစ်ဒဏ်တွေကြားခံဖို့ အောက်တရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုဟောင်ကောင်တရားရေးအတွင်းဝင်ကအယူခံဝင်ခဲ့တာပါတက်ချော့လှူရှာသူဂျောရှွာဝေါင်းနေသန်လောနဲ့အဲလက်စ်ချောင်တို့ကိုထောင်ဒဏ်6လကနေ7လအတွင်းကြားခံဖို့အယူခံတရားရုံးကအမိန့်ပြင်ဆင်ချမှတ်ခဲ့တာဖြစ်ပါတယ
်အီရန်ဆိုရရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်တဲ့နိုင်ငံတကာသဘောတူညီချက်တူညီချက်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကဆွန့်လွတ်မယ်လို့ယူဆတဲ့အကြောင်းအီရန်သံတမန်တွေကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်ဆိုရထက်ခွာမသွားရေးတားဆီးနိုင်မှုရည်ရွယ်ချက်နဲ့အီရန်သံတမန်တွေကစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကိုအဓိကထားပြီးဥရောပအစိုးရတွေကိုစီးယုံနေကြတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကနေအမေရိကန်တို့နှုတ်ထွက်သွားခဲ့ရင်နောက်မှအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေပြန်ပြီးချမှတ်တာမှာအမေရိကန်တို့နဲ့မပူးပေါင်းဖို့ဥရောပနိုင်ငံတွေကိုအီရန်ဘက်ကတိုက်တွန်းနေတာဖြစ်ပါတယ်။ဥရောပနိုင်ငံတွေရုရှားနဲ့တရုတ်တို့ကဒီသဘောတူညီချက်ကိုဆက်လက်ထားရှိပြီးတန်ခတ်ပိတ်ဆို့မှုတွေပြန်မချမှတ်ဘူးဆိုရင်အီရန်ဆိုရဘက်ကသဘောတူညီချက်ကိုဆက်လက်လိုက်နာမယ်လို့အီရန်ဘက်ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်အဆိုရဘက်ကအီရန်နျူကလ িয়ার ရေးသဘောတူစာချုပ်ကိုဆွန့်လွတ်လိုက်ပြီးဥရောပဘက်ကလည်းဒီတိုင်းလိုက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့အီရန်အနေနဲ့ယူရေနီယံတန့်စင်မှုနဲ့တခြားနျူကလ িয়ার အစီအစဉ်တွေကိုပြန်လည်စတင်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရီပြောဆိုခဲ့တာကိုဗြိတိန်သတင်းစာတွေကမနေ့ကဖော်ပြခဲ့ကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ပါပြဋ္ဌာန်းချက်တွေအတိုင်းအီရန်တို့လိုက်နာဆောင်ရွက်မှုရှိမရှိနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလွှတ်တော်ကိုသတင်းနှစ်ပတ်အတွင်းမှာတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံခဲ့ရသူတွေ၊ဟိန္ဒူတွေနဲ့ကြံရည်သူမိသားစုတွေအတွက်တရားမျှတမှုရစေဖို့ပျောက်ဆုံးနေဆဲသူတွေကိုရှာဖွေဖို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။တည်ဆုံခဲ့ရသူဟိန္ဒူတွေအပါအဝင်တည်ဆုံခဲ့ရသူတွေအတွက်ဝန်းထဲကြေကွဲခြင်းအခမ်းအနားနဲ့ဟိန္ဒူဒလစ်ထုံးနှဲနဲ့အညီဆုတောင်းပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့ကျင်းပခဲ့ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့နိုင်ငံဝန်ထမ်းတွေဒေသခံပြည်သူတွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူတွေအတွက်ဝမ်းနဲ့ကြေကွဲတဲ့အောက်မေ့ပွဲအခမ်းအနားနဲ့တည်ဆုံသူတွေအတွက်ဟိန္ဒူဒလစ်ထုံးနှံ့တဲ့အညီဆုတောင်းပွဲကိုရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ကဦးဆောင်ပြီးတော့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာဟိန္ဒူဘုရားကျောင်းမှာကျင်းပခဲ့ပါတယ်။ဟိန္ဒူဒလစ်ထုံးနှံ့အရာဆုတောင်းမြတ်တာပို့ခဲ့ကြပြီးဝမ်းနေချင်းထိတ်မှန်တဲ့ဒီနေ့အတွက်ဒီပါဝလီပွဲတော်ကိုကြီးကျယ်ခမ်းနားစွာမကျင်းပတော့ဘဲနဲ့မိမိတို့တဦးချင်းအနေနဲ့ပဲဒလေထုံနဲ့အရာဆောင်ရွက်ဖို့ကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကဆုံးဖြတ်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကောင်းရဒေတာရအောင်ပေါ့လေတို့တို့ရဲ့မိသားစုဖရဲအတွက်ကျွန်တော်တို့ဆုတောင်းမေတ္တာပို့ပေးတာပေါ့လေ။နောက်ဒီနှစ်ကိုကျွန်တော်တို့မြန်မာပြည်တပြည်လုံးမှာဒေဝါလီပွဲကိုခန့်ခန့်နာနာလို့ပို့အလုံးမလို့ရအောင်အလုံးဟောဆုံးဖြတ်ထားတယ်။ဒီလိုတက်ခံတဲ့လူတွေအတွက်ဝမ်းနဲ့တဲ့အတွင်းအနေနဲ့ပေါ့။ဟိုအိမ်မှာတရားရှိခိုးတာရူပြူတာဆိုပါတော့လို့ပေါ့။ပွဲတော်ကိုမလို့ဘူးဆိုတော့ဆုံးဖြတ်ထားတယ်။အလုံးကိုကျွန်တော်တို့ဒါနှိုးတော်တာပေါ့လေ။ဒီလိုအတွက်နိုင်ငံတကာအကူအညီပို့လို့တယ်ဒီဟိန္ဒူတွေအတွက်နောက်ဒီလိုလုပ်တဲ့လူတွေရှုတ်ချတယ်ဒါတွေကမလုပ်တင်ဘူးဒါလူမျိုးမဖြစ်အောင်ဝိုင်းဝန်းအကူအညီပေးဖို့တောင်းဆိုထားတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဟိန္ဒူကျေးရွာတွေကနေပျောက်ဆုံးနေတဲ့ဟိန္ဒူတွေနဲ့အသက်ဆုံးခဲ့ရသူဟိန္ဒူတွေအတွက်တရားမျှတမှုရစေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုဟိန္ဒူဖွဲ့တွေဘက်ကတောင်းဆိုထားတယ်လို့ဦးမောင်ရွှေကပြောပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့တော့စင်ရင်ကတော့95ရောက်အခုထိပြောင်းနေတယ်။ဒီမှာဟို45လောင်းတော့တွေ့တယ်။နိုင်ငံသက်ရှာတော့ရှာနေကြတယ်။နိုင်ငံတော်ဟိုအတိုင်းမင်းကပုံကောလူကြီးတွေစီလဲစာတင်ပြီးပါပြီ။နောက်ကျွန်တော်တို့ဘက်ကလည်းတန်းနိုင်တယ်လို့ကုညီဖို့။နောက်အဖက်ဘက်ကသူတို့အတွက်ပေါ့လေ။ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ဖို့စီစဉ်လျက်ရှိတယ်
။အန်ကယ်နောက်ပျောက်ဆုံးနေစေလေအတွက်ကောအန်ကယ်ဟု
တ်။ရတာလဲရှာတော့မယ်။ရှာတော့မယ်။ဟုတ်ဆိုတချို့ဘာသာပြောင်းပြီးတော့ဘင်္ဂလားဒေ့ရှ်ခေါ်သွားတာလေပါသွားတာအများကြီးပဲ
။ကျန်ရသူဟိန္ဒူမိသားစုတွေအထူးသဖြင့်ခိုကိုရမယ်ဖြစ်ခဲ့ရတဲ့ကလေးငယ်တွေအတွက်ဟိန္ဒူဘာသာရေးအဖွဲ့တွေဘက်ကလိုအပ်တဲ့နေထိုင်စားသောက်ရေးနဲ့ပညာရေးထောက်ပံ့မှုတွေကူညီဆောင်ရှောက်ပေးဖို့စီစဉ်နေကြတယ်လို့လည်းအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းဟိန္ဒူကုန်သည်ကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကပြောပါရစေ
။ဟိုအိမ်မဲ့ဖြစ်နေတဲ့ကလေးတွေ
မိသားမဲ့ဖြစ်သွားတဲ့ကလေးတွေကိုပုံမှာပဲရခိုင်ပြည်နယ်မှာပဲကျွန်တော်တို့ကျောင်းတွေဝါးပြီးတော့သူတို့ဟိုမှာပဲထားဖို့အော်တိုမိုအဖွဲ့အစည်းတစ်ခုရောက်ကတောင်းယူမယ်ဆိုရင်ဒီကနေပဲဖန်ပုတ်ပေးဖို့အော်တိုမိုရန်ကုန်မှန်းလေးကိုခေါ်ဖို့ရန်ကုန်မှန်းလေးခေါ်လိုက်ရင်လည်းသူတို့ကဇာတိစကားနဲ့သူတို့ကအဆင်ပြေမှာမဟုတ်ဘူးပုံမှာပဲနေရာချထားပေးဖို့အဲစီစဉ်ဆွဲနေပါမယ်ကျွန်တော်ကလည်းထောင်းပဖို့အလို့ဒီမှာစုပေါင်းပြီးတော့လှူခံပြီးတော့ဒါတွေကိုငွေတော့လည်းကောင်းဟိုပြည့်စည်တော့ကောင်းပို့လျက်ရှိတယ်ကျွန်တော်တို့ဒီပင်ပြူလာမှရှိတဲ့ပညာပြီးဘုရားရမော်လေအဲ့ဒီမှာကျွန်တော်ယုံကတခုဖွင့်ထားတဲ့အလိုလက်ခံတယ်။နောက်သာဟုအစားအစာတို့အဘူအစားတွေပါတယ်အလုံးလက်လှူတဲ့ဥစ္စာတွေကိုရခိုင်ကိုပို့ပေးတယ
်။အကျမ်းမဖတ်တဲ့နီလန်နေနဲ့လူသားချင်းစာနာမှုနောက်ဂိုင်းကနာမခွဲကြဘဲမေတ္တာရှေ့ထားကြဖို့ကိုလည်းမြန်မာတနိုင်ငံလုံးနဲ့နိုင်ငံတကာကဟိန္ဒူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေကတိုက်တွန်းပါတယ
်။လူလူချင်းတယောက်ကိုတယောက်ရင်းနှီးရမယ်ချစ်ခင်စွာနေရမယ်တယောက်နဲ့တယောက်မေတ္တာစေတနာထားမယ်ဒါပဲရှိရမယ်ကမ္ဘာပေါ်မှာလာတဲ့လူကအလုံးစုံ90လောက်နေရမယ်ကာလမှာမျိုးကောင်တော်လိုနေရမယ်ဟိန္ဒူရဲ့မွတ်စလင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုတဲ့ဥစ္စာဂိုင်းကနာမခွဲပဲနဲ့လူလူသားချင်းအနေနဲ့ပေါင်းသင်းပြီးတော့နေဖို့ပဲကျွန်တော်အလုံးကိုတိုက်တွန်းလို့လဲ
ရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုပြိပခါတွေဖြစ်ခဲ့ပြီးတဲ့နောက်ဟိန္ဒူကြီးရွာသား100နီးပါးပျောက်ဆုံးလျက်ရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့45လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုမျိုးဟိန္ဒူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုက ARSA အစိုးရတွေဘက်ကကျူးလွန်ခဲ့တာလို့မြန်မာအာဏာပိုင်တွေဘက်ကတော့ဆွဆွဲထားပါတယ်ရှင်
။မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရကဒီမိုကရေစီကူးပြောင်းရေးလုပ်ငန်းတွေအကောင့်တွေဖော်တဲ့နေရာမှာဘလို့စိန်ခေါ်မှုတွေရှိပါသလဲမြန်မာအစိုးရရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်ချက်တွေနဲ့ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာကိုဒေါက်ခင်မျိုးသက်ကမြန်မာအရေးလှစ်လာသုံးသက်သူဥမ္မာမောင်ဆိုးနဲ့ဒေါက်တာရင်မျိုးသိန်းတို့နဲ့မြန်မာနိုင်ငံရေးစကားဝိုင်းမှာဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင်
အစိုးရရင်ဆိုင်နေရတာဟာရခိုင်ပြည်နယ်ကိစ္စတခုလည်းမဟုတ်ပါဘူးဒီမြန်မာနိုင်ငံရဲ့ဒီမြောက်ဖြားဒီကချင်ပြည်နယ်နောက်အရှိဘက်ဒီရခိုင်ပြည်နယ်လိုအနောက်ဖက်တယ်မဟုတ်ဘဲနဲ့မြောက်ဖြားကချင်ပြည်နယ်ရောအရှိဘက်ကဒီရှမ်းပြည်နယ်အားလုံးပေါ့နော်ဒေသတော်တော်များများမှာဒီအောက်ပိုင်းဒီမွန်လို့ပါလို့ကရင်ပြည်နယ်တို့မှာဆိုတော့ဒီတိုင်းရင်းသားတွေရဲ့ဒီငြိမ်းချမ်းရေးပေါ့နော်အဓိကတော့ဟိုပြည်ရင်းငြိမ်းချမ်းရေးပေါ့နော်ပြည်ရင်းငြိမ်းချမ်းရေးနဲ့အဲ့နဲ့ပတ်သက်ပြီးတော့ဒီတိုင်းသားအရေးတွေအများလေးလာနေဥမ္မာမောင်ဆိုးနဲ့ပြောပြပေးပါဒီဟာနဲ့ပတ်သက်ပြီးအစိုးရဘယ်လိုဖြေရှင်းလဲသူတဲ့အခုလုံနေကင်နဲ့ဖြေရှင်းတဲ့ပုံစံမှန်ရလားပေါ့နော
်တိုင်းသားလက်နဲ့ကင်လက်နဲ့ကင်တိုက်နေတဲ့လူတွေကိုနိုင်ငံရေးလမ်းကြောင်းပေါ်ရောက်လာဖို့ဆိုတာပထမအဆင့်ဖြစ်တယ်အဲ့တော့ပထမအဆင့်အနေနဲ့ကကျွန်တော် UNFC ကတော့ဆွေးနွေးပွဲဒီ NCA လမ်းကြောင်းကိုဒီမူရှစ်ချက်လောက်ပြင်လိုက်ရမယ်ဆိုတဲ့ဟာရှိအဲ့တော့ဒါတော့အချင်းချင်းဆွေးနွေးနေရက်လက်တော့မထွက်သေးဘူးပေါ့အဲ့တော့အားလုံးခမန်းနေတော့ဒီနှစ်ထဲမှာထိုးလိုက်မယ်လို့ခမန်းကြတယ်အဲ့တော့ဘာပဲဖြစ်ဖြစ်သူကတော့ညှို့လင်းချက်ရှိနိုင်ဒါပေမဲ့ပြဿနာကိုမြောက်ဝဲ9ဖွင့်နဲ့ပြဿနာပဲအဲ့တော့မြောက်ဝဲ9ဖွင့်နဲ့ပြဿနာကကျွန်တော်တို့အရေးကြီးတယ်ဘာအရေးကြီးတာလဲဆိုတော့ဒီမြောက်ဝဲ9ဖွင့်ဒီတိုင်းသားလက်နက်ကင်အင်အားစုထဲမှာလက်နက်ကင်အင်အား85နဲ့80ရာခိုင်နှုန်းရှိအဲ့တော့ဒီမှာဖြစ်နေတာဘာဖြစ်နေလဲဆိုတော့အစိုးရလည်းတစ်ဖက်ချင်းတွေ့မယ်ကြေညာထားတယ်ဟိုဘက်ကလည်း9ဖွဲ့ရလဲဒီတပေါင်းစုဖွဲ့ပြီးတဲ့ခါမှာ FMPCC ပေါ့ဒီ9ဖွဲ့အနေနဲ့ဘယ်နိုင်ရေးဆွေးနွေးမယ်ဆိုတော့ဖြစ်အဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့2ဖက်စလုံးအရှော့တင်းလှုပ်လိုက်ဖို့လိုရတာအခု Bellatrix ထိုးသေးတဲ့4ဖွဲ့အရင်ဆုံးတွေ့ဆုံပြီးတော့နော်ဒီ Bellatrix ထိုးနိုင်တဲ့အဆင့်ကိုကျွန်တော်တို့ကကျော်လွှားနိုင်အောင်ကြိုးစားသင့်တယ်လို့ထင်တယ
်ဒေါက်တာရံမျိုးသိန်းရောဘယ်လိုမြင်ပါလဲဒီဟိုဒေါန်ဆန်းစုကြည်တက်လာတဲ့အစိုးရအဖွဲ့တော့တစ်နှစ်ခွဲလောက်ပဲရှိသေးတယ်ပေါ့နော်ဒီဆိုတာဒီ2018ခုနှစ်မှာငြိမ်းချမ်းရဖို့ဆိုပြီးတော့သူတို့ညှာချွေးကြော်ပြီးတော့ပြောနေတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အခုလိုမျိုးဒီလိုချွေးကြော်ထားပြီးတော့ဒီလိုဖြည့်ရှင်းတဲ့နည်းလမ်းဟာမှန်ပေါ့နော်ဒေါက်တာရံမျိုးသိန်းအမြင်လေးသိပြရစေအ
ဲကျွန်တော်ကတော့ခုနဟိုဆရာမမဆုလည်းပြောတယ်ပေါ့လေဒီပြဿနာအင်မတန်မှခြေပြန့်နေနောက်ရှုပ်ထွေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုနှစ်ပေါင်းများစွာပေါ့လေနော်အမြင့်တွေပြီးတော့မဖြစ်လာတဲ့အနေအထားမျိုးရှိတယ်အဲ့ဒီအခါကျတော့ကျွန်တော်တို့ကဒီပြဿနာကိုချင့်ကပ်ပြီးဖြေရှင်းတဲ့နေရာမှာဟိုကြေကြေပြန့်ပြန့်နေပေါ့လေအသေးစိတ်စီမံချက်ချပြီးတော့ချင့်ကပ်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုစဉ်းစားတဲ့နေရာမှာကျွန်တော်ကတော့ပထမဆုံးပေါ့လေယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးပဲလို့ကျွန်တော်ကမြင်တယ်အဲ့တော့ကျွန်တော်ကတောက်လျှောက်ကျွန်တော်ရဲ့အမြင်ကတော့ဘာလဲဆိုတော့ကျွန်တော်ကအစိုးရနဲ့တတ်မတော်အနေနဲ့နော်တစ်ဖက်သက်အပြစ်ခတ်ရစေးကိုလုံးတင်တယ်လို့ကျွန်တော်ကမြင်တယ်အဲ့တော့တကယ်တမ်းတစ်ဖက်သက်အပြစ်ခတ်ရစေးကိုတော့လုံးလိုက်မယ်ဆိုရင်နော် ကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုကျွန်တော်တို့တတ်နိုင်သမျှ short ချလိုက်နိုင်မယ်နော်ထိန်းသိမ်းလိုက်နိုင်မယ်အဲပြီးလို့ရှိရင်အဲ့ဒီအပြစ်ခတ်ရန်စဲရေးပေါ်မှာအခြေခံပြီးတော့မှနှစ်ပတ်အကြာမှာကျွန်တော်တို့ယုံကြည်မှုကိုအတိုင်းအတာတစ်ခုထိကျွန်တော်တို့စွဲတင်နိုင်မယ်လို့ကျွန်တော်မြင်တယ
်ဒီတော့ဒီလက်ရှိအစိုးရရင်ဆိုင်နေရတဲ့ပြဿနာမှာဒီငင်းချမ်းရေးပေါ့နော်ငင်းချမ်းရေးအတွက်ကိုဆောစောဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီဟိုပြီးခဲ့တဲ့ဒါလောက်ကပဲဒီမွန်ပြည်နယ်ကတိတန်တီးခြားခေါ်ပြီးတွေ့ဆုံတာရှိပါတယ်ဒီမွန်အဖွဲ့နဲ့ပေါ့နော်ဟိုနိုင်ဟန်တာတို့အကောင်းဆုံးနဲ့ဖွဲ့နေနောက်မနေ့တနေ့ကပဲဒီ RCS ဆက်ဆက်စီပေါ့နော်ဟိုရောစစ်တို့အဖွဲ့နဲ့တွေ့ဆုံဒီလိုမျိုးတီးခြားစီခွဲပြီးတွေ့ဆုံနေတာတွေနော်ဒါမျိုးတွေဆက်ပြီးတော့လှုပ်တင်သလားဥမမောင်စိုးအမြင်နဲ့နည်းသိပြရစီ
ကျွန်တော်တွေ့ခဲ့တဲ့ဒီဆွေးနွေးပွဲတွေ့ကြုံနေရဆိုလို့ရှိရင်တော့လှုပ်တင်ပါတယ်ဒါတွေကိုကျွန်တော်တို့ကဘာခေါ်လဲဆိုရင်တော့ဆွေးနွေးပွဲတွေမှာတော့အလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေလို့ခေါ်တယ်အမှန်ကတော့အဲ့ဒါမျိုးများများလုပ်တင်တာအဲဒေါ်ဆန်းစုကြည်ရဲ့တယောက်တည်းကတော့တော့ရှောက်အများကြီးတော့အချိန်များစွာလှုပ်ချိန်မှာလှုပ်တန်နိုင်မယ်အဲဒီ NRPC မှာတော့ငင်းငိုင်းကော်မရှင်မှာတာဝန်ရှိတဲ့သူအလွတ်တဘောတွေ့ဆုံမှုများများလုပ်တင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတရားဆွေးနွေးပွဲစပွဲမှာထိုင်လိုက်တာနဲ့သူကကျွန်တော်တို့ကဘာတွေ့ရလဲဆိုတော့နှစ်ဖက်စလုံးကမူတွေကင်ထားတယ်နော်သူကလည်းသူ့မူကင်ထားသူ့ကိုယ့်ဘက်ကလည်းကိုယ့်မူကင်ထားတယ်အဲ့တော့မလျှော့ကြတော့ตัวช่อลงไม่ได้ขาจ้ะแล้วตัวนี่โหลไม่ได้จ้ะเออเราเราอ่ะโหลตัวตุ๊ซุงซุนนี่หมู่นี่ลงไปแล้วน้าแลหมู่ตีซ้อม
ဒီဥစ္စာပြည်ရင်းငြိမ်းချမ်းရေးပြဿနာဒီကလက်ရှိဆိုတာရင်ဆိုင်နေရတာပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတာပေါ့နော်ဒီဘေးအမြင်ဘေးကတိုင်ကြည့်ပြီးတော့ဟိုမြင်တဲ့အမြင်ပေါ့နော်ဆိုတော့အဲ့လက်ရှိဆိုတာရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာနောက်ရှိပါသေးတယ်ဥပမာဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ပြောနေတာတွေရှိတယ်နောက်စီးပွားရေးကလည်းဟိုအရင်တက်ဆိုင်ပိုကြသွားတာလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးဒေါက်တာရမင်းသိန်းအမြင်လေးပြောပြပေးပါဒီတခြားပြဿနာပေါ့နော်ဒီကပြည်ရင်းငင်းချမ်းရေးအပြင်ကြုံနေရတဲ့ဒီလက်ရှိအစိုးရရင်ဆိုင်တဲ့ပြဿနာတွေကအဲဆော့ဆော့အချက်တွေဘယ်လိုမျိုးဖြေရှင်းတင်တယ်လဲပေါ့နော
်ကျွန်တော်ကတော့ဒီကျွန်တော်တို့လက်ရှိပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကတော့ကျွန်တော်အမြင်ကကျွန်တော်တို့ပြဿနာအားလုံးရဲ့ဟိုအခြေခံပဲလို့ကျွန်တော်ကမြင်တယ်အမကျွန်တော်တို့လက်ရှိဖြစ်နေတဲ့ဟလာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာဒီပြည်တွင်းငြိမ်းချမ်းရေးအကြက်တဲဖြစ်နေတာလည်းပဲတကယ်တမ်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပဲဓာတ်ရိုက်ပတ်သက်နေတယ်လို့ကျွန်တော်မြင်တယ်။ဥပမာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ဟလာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့ဟလာအချက်တောင်မှမဖော်ပြနိုင်ဘူးဖြစ်နေ။အဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုကျွန်တော်တို့မကျော်လွှားနိုင်ဘဲနဲ့နော်ဒီငြိမ်းချမ်းရေးတို့ဟလာကျွန်တော်တို့ဟိုကြံတဲ့ဒီဖွံ့ဖြိုးတိုးတက်ရေးတို့အပိုင်းတွေကိုကျွန်တော်တို့ဟိုစိတ်ကူးရင်မယ်ဆိုရင်ဒါကျွန်တော်တို့ဟိုတဲနဲ့ဆောက်တဲ့အိမ်ပဲဖြစ်မယ်အဲ့တော့ကျွန်တော်အမြင်အားဖြင့်ဟလာကျွန်တော်တို့ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့လိုအပ်တယ်လို့တပြိုင်နက်တည်းမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကိုလည်းကျွန်တော်တို့အပြေရှာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ
်
ကျွန်တော်ဆက်ဆက်ပြီးမြင်ပြီးတာဆံမောင်စိုးကပြောသလိုပဲကျွန်တော်တို့တိုင်းပြည်မှာဘာသာတွေ့လဲဆိုတော့ငြိမ်းချမ်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့ဟာလွတ်လပ်ရေးရပြီးတဲ့အချိန်ကစပြီးတော့တကယ်အဆုံးပြတ်ပေးနိုင်မဲ့လူတွေကြားထဲမှာတော့ထိထိရောက်ရောက်အကျိတ်နဲ့ဆွေးနေတာမျိုးမတွေ့ရမတွေ့ရသလောက်ကိုနေတယ်အဲ့တော့တကယ်တမ်းကအခုအချိန်မှလည်းကျွန်တော်အမြင်အဖြစ်ဟလာဟိုအစိုးရလွတ်တော်တက်မတော်နော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအဲ့ဒီဗက်ပေါင်းစုံရဲ့နော်ထိပ်ပိုင်းအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာနော်ကျွန်တော်တို့ဟိုတွေ့ဆုံဆွေးနွေးပွဲတွေအဲ့ဒီတွေ့ဆုံဆွေးနွေးပွဲကနေသဘောတူညီချက်ရတဲ့အထိနော်ရည်မှန်းချက်ထားပြီးတော့သွားတဲ့လမ်းကြောင်းတွေကိုပေါ်ဆောင်နိုင်မှုအပိုင်းမှလည်းလိုအပ်ချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ပါ။ဥမ္မမော်ဆိုးအမြင်လည်းသိပြစေ။ဒါနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြန်ဖို့ပေါ့နော်။ဒီကဟိုတို့အများစုကတောင်းဆိုနေကြတယ်ဒီလူလူတွေက။နောက်ဘယ်တော့မလဲ။ဒါနဲ့တစ်ဆက်တည်းပေါ့နော်။ဒီတိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပါပေါ့နော်။နွယ်ပြီးနည်းနည်းဆွေးနွေးပေးပါ
။ကျွန်တော်တို့တိုင်းပြည်မှာလောဆယ်ဖြစ်နေတာနိုင်ငံအုပ်စုကြီး3စုရှိတယ်လို့ကျွန်တော်ကတွေ့။တပ်မတော်နဲ့တပ်မတော်ကိုထောက်ခံတဲ့အုပ်စုက2စုပေါ့နော်။ဒီဒေါန်ဆန်းစုကြည်ကိုထောက်ခံတဲ့ဒီမိုကရက်အုပ်စုကတစုဖြစ်တယ်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတယ်နဲ့တိုင်းရင်းသားပါတီတွေဒီနေကိုထောက်ခံတဲ့အစုကတစုပြည်ပခါသုံးခုဖြစ်တယ်။ဒါကြောင့်မလို့လေကျွန်တော်တို့တိုင်းပြည်နိုင်ငံရေးကမတည်ငြိမ်ပြဿနာများနေတာဖြစ်တော့ဒီသုံးစုဟိုဒီက negotiate လုပ်နိုင်မယ်လမ်းကြောင်းတွေခုနကကျွန်တော်ပြောသလိုဒီအခြေခံဥပဒေမှာပဲသွားရှိအဲ့တော့အခြေခံဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်အားလုံးအလေးနဲ့စဉ်းစားကြဖို့လိုအပ်တယ်ဒီဒါဒီအဲ့ဒါကိုမဖြေရှင်းနိုင်သေးကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာမဖြေရှင်းနိုင်ဘူးဆိုတော့ရှင်းတယ်ဒါပေမဲ့အခုခက်နေတာတခုကဘာလဲဆိုတော့အားလုံးကစဉ်းစားမှုတွေကမတူကြဘူးအဲ့မတူကြတဲ့ဟာကိုမပြောင်းနိုင်ကြတဲ့အခြေသေးကျွန်တော်တို့ကဒီပြဿနာဖြစ်နေမှာပဲ ဒါပေမဲ့အားလုံးစိတ်ထဲမှာဆွဲထားဖို့လိုတာတော့ဒီအခြေခံဥပဒေဒီကျွန်တော်တို့ရဲ့အခြေခံကျွန်တော်တို့တိုင်းပြည်အကြက်တဲဒီအခြေခံဥပဒေအကြက်တဲဆိုတော့စဉ်းစားထားဖို့လိုမယ်လို့တော့ထင်တယ
်ဟုတ်ကဲ့ပါအခုနောက်ဆုံးပိတ်တယ်နဲ့ပေါ့နော်ဒေါက်တာရေမျိုးသိန်းဟောပြောပြပေးပါအခုခြုံပြီးတော့ပေါ့နော်အခုလက်ရှိဒီကမြန်မာနိုင်ငံဂျုံတွေ့ SD လက်ရှိအစိုးရဂျုံတွေ့နေရတဲ့ပြဿနာပေါ့နော်အခုဘလို့အဖြေရှာဖို့နည်းလမ်းတွေအများကြီးပေါ့နော်ပထမအဆုံးဒီကနိုင်ငံတကာဖိအားပေးနေတဲ့ကိစ္စတွေနောက်တစ်ခုကလည်းဒီမှာပြည်ရင်းမှာငြိမ်းချမ်းရေးမရှိတဲ့ကိစ္စတွေနောက်အဲ့ဒါပြန်အထည်ထဲမှာလည်းပေါ့နော်တချို့ကဟိုတချို့ပါတီကြီးတွေကဟိုမကြေမနက်နဲ့ဒီကသူတို့လုပ်ရင်တော့ပို့ပြီးတော့ကောင်းမယ်ပေါ့နော်ဒီသူတို့ပြောတာကိုဒီလက်ရှိအစိုးရနားမထောင်ပေါ့နော်ဒီလိုစိတ်ဝမ်းကွဲနေတာတွေနောက်ပြီးတော့ဒီတောင်ချမ်းသူကလည်းတစ်ဖက်နောက်ပြီးတော့ချုပ်ဟိုကလည်းရှိနေသေးတယ်ပေါ့နော်အထက်မှာဒီစုဟိုဟိုလူစုလူဝေးနဲ့ဒီလိုပြောပို့ပြီးတော့ဟိုနည်းနည်
းစုဘူးချမ်းဖက်ဘူးတွေကို
အဲစုဘူးချမ်းဖက်တည်နေအောင်မရှိအောင်ဖြစ်နိုင်တဲ့အနေအထားတွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့အစိုးရပေါ့နော်ခြုံငုံပြီးတော့ဟိုဒေါက်တာရန်နေသိန်းဟိုပြောပြပေးပါဒါတွေအားလုံးရဲ့ main ပေါ့နော်
ကျွန်တော်စဉ်းစားမိသလောက်ပေါ့လေကျွန်တော်တို့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံအနေနဲ့ဒါနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရင်ဆိုင်နေရတယ်ပြည်တွင်းမှာလည်းပဲဟလာအကြက်တဲတွေရင်ဆိုင်နေရတယ်ဆိုတာဒါကတော့ဟိုမငင်းနိုင်တဲ့အနေအထားပေါ့အဲ့တော့အဲ့ဒီအချိန်မျိုးမှာကျွန်တော်အများအပြားဥပမာနိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရတဲ့အခါမှာကျွန်တော်တို့ကခုနပြောသလိုပေါ့အစိုးရအနေနဲ့ပေါ့လေနော်ဒီနိုင်ငံတကာမှာဟလာကျွန်တော်တို့တိုင်းပြည်ရဲ့ဟလာဟိုအနေအထားကိုပေါ့လေနော်ထိထိရောက်ရောက်နဲ့ကြဲကြဲပြန့်ပြန့်နော်ဟိုလော်ဘီလုပ်ပေးနိုင်မဲ့နော်အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်တွေကိုစနစ်တကျနဲ့ဟိုစုစည်းပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါဒီပြဿနာတစ်ခုတည်းမဟုတ်ဘူးကျွန်တော်တို့ကရှေ့သွားမယ်ဟလာနှစ်ပေါင်းများစွာမှာကျွန်တော်တို့ကအချိန်မရွေးအခါမရွေးနိုင်ငံတကာနဲ့ကျွန်တော်တို့ဖြည့်ရှင်းရတဲ့အနေအထားတွေကိုကျွန်တော်တို့ကြုံပါပဲအဲ့ဒီအခါကျတော့အဲ့ဒီလိုအနေအထားတွေအတွက်ကျွန်တော်ဆိုလိုချင်တဲ့သဘောကတော့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေဟလာနောက်ပြီးတော့တကယ်ဟိုတိုင်းပြည်နဲ့ပြည်သူလူထုအတွက်ဟိုတိုင်းနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်တကယ်အလုံးလုံးပေးခြင်းနဲ့နော်ပုံကိုယ်တွေဒါတွေကိုစနစ်တကျစုဆောင်းထားဖို့လိုအပ်တယ်လို့မြင်တယ်။နောက်သူတို့ကိုလည်းပဲဒီပုံမှန်ထိတွေ့နော်ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဘာသာတွေ့လဲဆိုတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာရှိနေတဲ့တန်ယုံတွေဟာဘာတွေလုပ်နေလဲဆိုတာကျွန်တော်လက်သေးချာမသိဘူး။ဥပမာဒီလက်ရှိဖြစ်နေတဲ့ဟလာပြိပခါတွေအချက်သေးတွေမှာနိုင်ငံတကာမှာဖြစ်နေတဲ့ရင်ဆိုင်နေရတဲ့ဖိအားတွေကိုဒီတံပြန်တဲ့နေရာမှာနောက်ပြီးတော့ဖြည့်ရှင်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ဒီတန်ယုံတွေရဲ့အခန်းကဏ္ဍအင်မတန်မှအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့လက်ရှိအခြေအနေအထိဟလာဘယ်လောက်ထိဒီနိုင်ငံတကာမှာရှိတဲ့တန်ယုံတွေကထိထိရောက်ရောက်ဆောင်ရွက်ပေးနိုင်လဲဆိုတာကိုကျွန်တော်တို့မသိရဘူးမတွေ့ရဘူးနောက်တစ်ချက်ကပြည်တွင်းမှာကျွန်တော်တို့ဟာဟိုတွေးစီညီညွတ်မှုပေါ့လေเนาะကျွန်တော်တို့တွေးစီညီညွတ်မှုကိုအကျေကျေပြတ်ပြတ်တိဆောက်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကခုနဟိုဆရာမောင်ဆုပြောသားတယ်လို့ပဲဟလာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်မှာလည်းပဲခုနပြောလို့အားနည်းချက်တွေရှိတယ်အားသာချက်တွေရှိတယ်တက်မလို့ဘက်မှာလည်းအားနည်းချက်တွေအားသာချက်တွေရှိတယ်ဟောတိုင်းသားဒီအင်အားစုတွေဘက်မှာလည်းအားသာချက်တွေအားနည်းချက်တွေရှိတယ်အဲ့တော့ဒီအစုအဖွဲ့၃ခုစလုံးဟာကျွန်တော်တို့ညီညွတ်ညွတ်နဲ့ဟလာစပွဲပိုင်းမှာထိုင်ပြီးတော့ပုံမှန်လင်းလင်းဆွေးနွေးအမြင်ဖလှယ်နေဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အဲ့ဒီလိုလက်ချင်းချိတ်ထားတဲ့အနေအထားမျိုးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဟိုဒီမိုကရေစီတိဆောက်ရေးလမ်းကြောင်းကိုဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ဒီမကောက်ဘူးကျွန်တော်တို့ရဲ့မျိုးဆက်လာမယ့်မျိုးဆက်တွေအတွက်ဟိုအာမခံချက်မြင့်မားတဲ့ဟိုလူဖွဲ့စည်းတစ်ခုကိုတိဆောက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ
အခုဒီကနေ့ဗီဒီယိုရှင်တွေပါမှာပေါ့နဲ့ဥမမောင်ဆိုးရောဒေါက်တာရံမျိုးပင်ရောအများကြီးဖြည့်ပေးတင်ပါဟုတ်ကဲ့
ပစင်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများဂန္ဓာနဲ့တခြားပတ်စင်ဂန္ဓာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင်ဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးကျေးဇူးတင်ပါတယ်။ဆက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တူတူလေးတွေကိုပြောပြပေးကြပါတယ်ကျမတို့အစီအစဉ်ဒီအောက်မှာရေးနိုင်တဲ့နေရာမှာရေးလာကြတဲ့သောရရှင်တွေရဲ့အစာတွေပါကျမတို့ VOA မြန်မာပိုင်း website ပေါ်မှာဖော်ပြပေးတဲ့ကျမတို့အစီအစဉ်တွေရဲ့အောက်ကမှတ်ချက် box လေးတွေမှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေဖြစ်ပါတယ်မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ ND ဒေါ်လာလာတန်း George Crow နဲ့အတူတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတွက်သောရရှင်ရှင်မင်းကကျေးဇူးတင်ပါတယ် VOA ဒီအစီအစဉ်လေးကိုအမြဲတမ်းထုတ်လွှင့်ပေးစေချင်ပါတယ်ဟုတ်ကဲ့ပါကျမတို့ VOA ကနေပြီးဒီအစီအစဉ်ကိုအမြဲတမ်းရုပ်တံကရုပ်မြင်တံကြားကပါထုတ်လွှင့်လာတာတော်တော်ကိုနှစ်ပေါင်းအတော်ကြာခဲ့ပါပြီနော်အခုဆက်ပြီးတော့သောရရှင်နေနဲ့ဝင်းများကျင်တဲ့စာတွေကတော့ဒီရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့စာတွေကြီးပါပဲအခုတော့ကြားဖြတ်ပြီးတော့ကျမဟိုတနေ့ကရုံးလာကားပေါ်မှာနားထောင်ပြီးတဲ့တချင်ဟောင်းလေးတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်ကျမစိတ်ထဲမှာအတိပယ်ပြေဝရတယ်လို့လည်းခံစားမိလို့ဖြစ်ပါရယ်နော်ဒီအင်္ဂလိပ်သချင်းဟောင်းလေးကတော့ R.E.M. ဆိုတဲ့ American Alternative Rock Guitar အဖွဲ့တည်ဆူထားတဲ့ Losing My Religion ဆိုတဲ့သချင်းလေးပါဒီသချင်းက1992ခုနှစ်မှာ R.E.M. ရဲ့ Out of Time ဆိုတဲ့တေးတပ်ပြားမှာပါတာပါဒီသချင်းက R.E.M. ရဲ့ American ပြည်အောင်စုအတွင်းနံပါတ်အမြင့်ဆုံးရောက်တဲ့သချင်းလည်းဖြစ်ပါတယ် Billboard Hot 100စီးရင်မှာနံပါတ်၄နေရာကိုရောက်ခဲ့ပါတယ် Grammy Guitar ဆိုတဲ့အများကြီးတကြွရွေးတဲ့အခါမှာလဲရွေးခံရတဲ့စီးနှမှာပါခဲ့ပြီးတော့တကယ်တမ်းဆုရတော့အဆုနဲ့ဆုရရှိခဲ့ပါတယ်အကောင်းဆုံးနှစ်ယောက်တွဲပေါ့ပ်တေးဖြော်ပြမှုဒါမှမဟုတ်အဖွဲလိုက်တည်ဆုံမှုဆုနဲ့အကောင်းဆုံးဂီတဗီဒီယိုအတိုဆုလို့ရရှိခဲ့တာပါတချင်းကောင်းစဉ်က Losing My Religion ဓာတ်ရိုက်ဘာသာပြန်ကြည့်ရင်တော့ကိုကိုွယ်ယုံကြည်ရာပျောက်ဆုံးပြီတဲ့သူရဲ့ယုံကြည်မှုတွေပျောက်ပြက်ပြဲသွားပြီဆိုတဲ့အတိတ်ပဲလဲပေါက်ပါတယ်ဒါကအမေရိကန်တောင်ပိုင်းဒေသမှာအသုံးပြုတဲ့စကားဖြစ်ပြီးတော့ကို့ဒေါသကိုမထိန်နိုင်တာယဉ်ကျေးမှုကာရဝတရားပျောက်ဆုံးတာတွေကိုပြောတာပါ။တိခန့်နိုင်တဲ့အတိုင်းဒါကုံဆုံးပြီလို့လည်းအတိတ်ပဲဖွင့်လို့ရပါတယ်ရှင်။ Aryan ဖွဲ့ရဲ့နာမည်အကျော်ဆုံး Losing My Religion ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။Corner. အဖွဲ့အစည်းဆိုထားတဲ့ Losing My Religion ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါအခုတော့ခုနပြောခဲ့သလိုရခိုင်ပြည်ပခသတင်းတွေပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ပြောပြပေးကြပါတယ်ကျမတို့စာရီမှတ်ချက်တွေ Facebook ပေါ်ကမှတ်ချက်တွေနောက်ပြီးတော့ website ပေါ်ကမှတ်ချက်တွေအားလုံးနောက်ပြီးတော့ရေးလာတဲ့စာရီအားလုံးကလည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့လူများကစိတ်ဝင်စားနေကြပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်တွေရေးလာကြတာတွေ့ရပါတယ်နော် VOA မှတ်ချက်တွေမှာအများစုတွေ့ရတာကတော့ဒီရခိုင်ပြည်ပကအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီ VOA ဌာနကသတင်းတင်ပြမှုရောတခြားသတင်းဌာနတွေကသတင်းတင်ပြမှုတွေနဲ့ပါပတ်သက်ပြီးတော့တော်တော်လေးဒေါသထွက်နေကြတာလည်းတွေ့ရပါတယ်ကျမတို့ကတော့ထပ်ပေါ်လာတဲ့သတင်းကိုတင်ပြပေးရခြင်းသာဖြစ်ပါတယ်။ဟိုတော်ရရှင်တချို့ရဲ့ကျမဒီလေလိုင်းပေါ်ကဖော်ပြလို့ရတဲ့စာတချို့ကိုဖော်ပြပေးခြင်းပါတယ်နော်။ဇင်ဝင်းထူးဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးလာတာပါ။
အရှက်နဲ့တိတ်ခါမရှိသောသတင်းဌာနမှာတိုင်းပြည်အပေါ်လူမျိုးအပေါ်မိဘဘိုးဘွားတွေအပေါ်အရှက်ရစေသောမြန်မာပိုင်းအစီအစဉ်မှဝန်ထမ်းများရှက်တက်ကြပါစေ။လူမြင်ကွင်းမှာမျက်နှာပြဝန်းပါစေ။မွေးလာမိရင်သွေးများအတွက်ဂုံယူရသောအမိအဖများဖြစ်တတ်ကြပါစေ
။သူ့လိုပဲနောက်ပြီးတော့သူ့ထက်အများကြီးအစာပေါင်းများစွာဆိုးပြီးတော့ကျမတို့စီကိုယုံရင်ကျန်တဲ့စကားတွေနဲ့ရေးလာကြတဲ့စာတွေအများကြီးလက်ခံရရှိပါတယ်နော်။ဒီကိစ္စတွေကတော့ကျမတို့သတင်းမှန်တွေတင်ပြနေတာမလို့ဖြေရှင်းလို့မရနိုင်ပါဘူး။အဲ့ရမမရှာရှာပါပါဆက်မင်းဦးဆိုတဲ့တော်ရရှင်ကတော့အမှန်ကိုပြောတာရှက်စရာမလိုပါဘူး။မဟုတ်တာလုပ်ရင်သာရှက်ရမှာပါဆိုပြီးတော့သူကဒီသတင်းဌာနတွေဘက်ကနေပြီးတော့ပြန်ပြီးတော့ရေးပေးလာပါတယ်။မြတ်စွာဆိုတဲ့သောရရှင်ကလည်းဒီအပေါ်မှာသတင်းနဲ့ပတ်သက်ပြီးတော့ဝေဖန်လာတဲ့သောရရှင်တွေကိုပြန်ပြီးတော့တုံ့ပြန်လာတာတခုရှိပါတယ်သူကတော့
ကြည့်ရတာထောက်ပြုတ်ဒီထင်မှသတင်းဆိုတာကိုကြိုက်ကြိုက်မကြိုက်ကြိုက်ကဘာကျော်သတင်းဌာနကြီးတွေကသူတို့ဂိုင်လိုင်းအတိုင်းသေချာရည်အောင်လို့သတင်းဖြစ်တဲ့နေရာမီးပြင်ကွင်းဆင်းပြီးတော့ယူရမှာပဲအခုဝေဖန်သူကရခိုင်ရောက်နေတာလားကိုယ့်အိမ်ကကိုရေးနေတာလားသူတို့မှားတယ်တော့သူတို့တာဝန်ခံရမှာပဲမြမနိုင်ငံကြီးဖြစ်စင်မှာဒီသတင်းဌာနတွေများစွာအဖိနှိတ်ကံပြည်သူတွေရောက်တဲ့ဒုက္ခကိုကဘာတိအောင်ဖော်ထုတ်ခဲ့ကြတာပါဆရာနာရှင်တွေကရွှေရောင်တန်ဃာတွေကိုအကြမ်းဖက်တန်ဃာဝတ်ဆိုပြီးတော့ဒစိမ့်ကတ်ခဲ့တာပါပဲဒီ BBC VOA RF တွေကြောင့်မလို့ပြည်သူတွေအမှန်သိတာပါအခုရေးတဲ့လူကစစ်လော်ဘီထက်ပါတယ်သတင်းမှားတင်လို့ရှိရင်တရားစွဲပေါ့ဗျာအကြမ်းဖက်ဥပဒေနဲ့တော့မှနိုင်ငံတော်ကတရားစွဲနိုင်တာပဲဒီဝိုင်းတော်သားတွေနှစ်ဖက်မြောက်အောင်လဲသတင်းတင်ပေးပါနော်မြမသတင်းတာဝန်ခံအားလုံးကိုကျေးဇူးပါဒီမိုကရေစီခီးစဉ်တစ်လျှောက်မြန်မာမျိုးရဲ့ပြည်သူတွေသတင်းအမှတ်ပေးခဲ့လို့လည်းကျေးဇူးပါတူရကီသတင်းအမှတ်ကိုဖော်ထုတ်ပေးတာလည်းကျေးဇူးပါကျွန်တော်ဗုဒ္ဓဘာသာဝင်ပ
ါဒီသတင်းဌာနတွေရဲ့သတင်းတင်ပြမှုတွေပေါ်မှာလာပြီးတော့ဆဲဆိုရေးသားကြတဲ့အစာတွေအားလုံးကဒီသတင်းဌာနမှာရောဟိုဘက်သတင်းဌာနမှာရောရေးသားမှုတွေကတူတူပဲဖြစ်ပြီးတော့အားလုံးကိုကူးပြီးတော့ဒီယာနဲ့ထောင်နဲ့ချီပြီးတော့ပို့တင်ရဖြစ်တဲ့အတွက်ကြောင့်မလို့ဒါကတမင်တသက်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေသူတွေရဲ့ဒီလှုပ်ဆောင်ချက်ဆိုတာမျိုးသိသာနေတာတွေအများကြီးရှိပါတယ်နော်ပြည်ရဲ့သတင်းဌာနအနေနဲ့တော့ကျမတို့ဒီထွက်ပေါ်လာတဲ့သတင်းတွေကိုဒီအမှန်ကန်ဆုံးတင်ပြပေးနေတာပဲဖြစ်ပါတယ်။ဒီမှာသောရရှင်မင်းစာနေဘူးဆိုတဲ့တယောက်ကရခိုင်ပြည်ပခန့်နဲ့သတင်းမှသတင်းတူပြဿနာဆိုပြီးတော့ကျမတို့ VOA ကနေပြီးတော့ဆွေးနွေးကန်ထုတ်လွှင့်ပေးတာပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုတုံ့ပြန်လာပါတယ်
။မြန်မာနိုင်ငံနောက်ပဲရခိုင်ပြည်မောင်တော်ပူစည်းတော်ရသေးတော်နဲ့ဆက်ဆက်ပြီးသတင်းတွေကိုပြည်သူများကစိတ်ဝင်စားနားဆွနေတဲ့အချိန်သတင်းသမားများအနေနဲ့သတင်းကိုဗက်လိုက်မှုမရှိဘဲအမှန်ကိုအမှန်တိုင်းသာတင်ပြစေချင်ပါတယ်။သတင်းမှားယွင်းပြီးဗက်လိုက်ရေးပါကသတင်းသမားတွေအနေနဲ့မိမိအတွက်အသက်အန္တရာယ်မဖြစ်ပေမဲ့ပြည်သူအတွက်အစိတ်ကပ်ပေးလိုက်သူတွေဖြစ်စေပြီးနောက်ဆုံးနင့်နာသူကမြန်မာပြည်သားတွေပဲဖြစ်ပါလိမ့်မယ
်။သတင်းသမားတွေအနေနဲ့အမှန်ကိုအမှန်တိုင်းတင်ပြပေးစေချင်ပါတယ်။ဆိုပြီးဒီသောရရှင်မင်းစာနေဘုကကျမတို့သတင်းတင်ပြတဲ့ဒီဆွေးနွေးကမ်းပေါ်မှာနားထောင်ပြီးတော့သူကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်နေရဲ့ပေးစာတွေမှတ်ချက်တွေဝေမျှတာကတော့ဒီကနေ့ဒီလောက်မှပဲရက်ချင်ပါတယ်နော်။တည်တောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးပါဦးမယ်ရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။ တော်ရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်ကတော့ဒီမြစ်တာဒေလက်ဆောင်တပုတ်တွေ VOE ကိုတော်တော်လေးကိုဖုန်းခေါ်ပြီးတော့တတိပေးခဲ့တဲ့ကိုစီသူနောင်ရဲ့ညီမအတွက်ဒေတောင်းလွာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့တပတ်ကိုစီသူနောင်ဖုန်းဆက်တဲ့အချိန်မှာကျွန်တော်တို့ကဒီပြီးခဲ့တဲ့တပတ်အတွက်အစီအစဉ်ကိုအတန်သွင်းထားပြီးသားဖြစ်တာမလို့ကိုစီသူနောင်တောင်းဆိုထားတဲ့တခြင်းလေးကချက်ချင်းအဲ့ဒီတင်ပတ်မှာမပါသွားခဲ့ပါဘူးနော်ဒါကြောင့်မလို့ဒီတပတ်တော့သူတေးတောင်းထားတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်သူကသူ့ရဲ့ညီမလေးအရင်သူသိချရတဲ့ညီမလေးမရင်သူဝင်အတွက်မွေးနေ့လက်ဆောင်တီတောင်းတာဖြစ်ပါတယ်စက်တင်ဘာလ26ရက်နေ့မွေးနေ့မှာကြာရောက်တဲ့ညီမအရင်ဖြစ်သူညီမအငယ်ဆုံးလေးရင်သူဝင်းရဲ့မွေးနေ့အတွက်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာနေထိုင်တဲ့ကိုစီသူနောင်ကမေတ္တာတီးလက်ဆောင်ပါပါတယ်အေနော်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်ဒီတခြင်းလေးကိုတော့ဒီကိုစီသူနောင်ရဲ့ဂျေဇူးနဲ့ကျွန်မအခုမှနားထောင်ပူပါတယ်နော်အတော်လေးကိုစိတ်ချမ်းမြေ့စရာခွန်အားတွေပေးတဲ့တခြင်းလေးဖြစ်ပါတယ်ဘေးကနားထောင်ပြီးတော့တောင်မှအကိုတယောက်ရဲ့မြေတားကိုခန်းစားမိပါတယ်။26ရက်နေမှာမွေးနေ့ကြရောက်သွားတာမလို့အခုမွေးနေ့ကျော်သွားပြီဖြစ်တဲ့ညီမလေးမယ်ရင်သူဝင်းကို Happy Belated Birthday ပါလို့ VOE ကဆုတောင်းပါတယ်နော်။စိတ်ချမ်းသာကိုကျမ်းမာနဲ့မွေးနေ့နှစ်တရာတိုင်ပါစေ။ဒီတော့ကိုစီသူနောင်ညီမလေးအတွက်တောင်းဆိုထားတဲ့အေနွန်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုအားလုံးဝိုင်းပြီးတော့ခန်းစားနားဆင်ကြည့်ပါအောင်နော်။ဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါဒီတခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့တွားနာဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့တမတော်နဲ့စစ်ခေါင်းဆောင်တွေကိုအရေးယူတန်ခတ်ပိတ်ဆို့တင်သလားဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးကူလသမဂလုံခြုံရေးကောင်စီအစည်းအဝေးမှာတကားဖွင့်အစည်းအဝေးလုပ်ခဲ့သလိုအမေရိကန်အောက်လွှတ်တော်မှာလည်းကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီအစည်းအဝေးနဲ့ကြားနာပွဲကနေထင်ထင်ရှားရှားပေါ်ထွက်လာတဲ့အချက်တစ်ခုကတော့အနောက်နိုင်ငံအစိုးရတွေဟာလက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့တပ်မတော်အင်အားစု၂ရပ်အပြိုင်အုပ်ချုပ်နေတဲ့အခြေအနေကိုအသိမှတ်ပြုပြောဆိုခဲ့ကြသလိုဒုံဆန်းစုကြည်နဲ့သူ့အစိုးရကိုတော့ထောက်ခံပါရဲ့ဒါပေမဲ့လက်ရှိသူတို့ခေါ်ရိုဟင်ဂျာတွေသိမ်းနဲ့ချီနေရာစွန့်ခွာထွက်ပြေးမှုကိုဖြစ်ပေါ်စေခဲ့မှုမှာတော့တပ်မတော်ကတာဝန်ရှိတယ်လို့ယူဆပြီးတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တချို့ကိုအရေးယူပိတ်ဆို့မှုတွေချမှတ်သင့်တယ်လို့ပြောဆိုမှုတွေတောင်ရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ကပြဿနာတွေပြည်လည်နိုင်ရေးနိုင်ငံတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးမြင့်တင်နိုင်မှုအတွက်သူတို့ပြောကြသလိုတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုအရေးယူပိတ်ဆို့ဖို့သင့်တော်ရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
။လုံခြုံရေးကောင်စီအစည်းအဝေးမှာက
ကုလသမဂ္ဂဆိုင်ရာပြည်ထောင်တန်ဖွဲ့ရဲ့ဒုတိယအမြင့်တန်းကိုယ်စားလှယ်ဂျိုနာသန်အယ်လင်ရဲ့ပြောဆိုချက်ကတင်မာပါရယ်လက်ရှိပဋိပက္ခဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုံတိတ်ခါအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါရယ်မြန်မာအာဏာပိုင်တွေအနေနဲ့တမိုင်းမှာဘလို့ရက်တည်မလဲဆိုတာအဆုံးဖြတ်ပေးကြရမယ့်အချိန်ရောက်ပါပြီဆိုပြီးပြောဆိုပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီရဲ့ပြောဆိုချက်ကအဲ့ဒီထက်တောင်ပိုပြင်းထန်ပါတယ်သူကလက်ရှိပဋိပက္ခကိုဖြေရှင်းဖို့မြန်မာစစ်တပ်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်းပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအားလုံးတို့ကိုဆိုင်းငံ့ရပါမယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။အလားတူအမေရိကန်အောက်လွှတ်တော်ကြားနာပွဲအတွင်းမှာ Heritage Foundation အာရှလေးလာရေးဌာနညွှန်ကြားရေးမှူး Walter Lohmann ကတော့လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဆိုပြီးလုတ်ပိုင်ခွင့်အာဏာရယူထားတဲ့အင်အားစုနှစ်စုရှိတဲ့အကြောင်းလက်ရှိပြဿနာတွေအတွက်စစ်တပ်ကိုလေ့ကျင့်ပေးနေတာတွေကိုရပ်ဆိုင်းထားတဲ့အပြင်အရင်တုန်းကလိုမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူပိတ်ဆို့တာတွေလုပ်တင်နေဆိုပြီးမှတ်ချက်ပေးခဲ့ပါတယ်
ဒီနေရာမှာမြန်မာတပ်မတော်နဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေအနေနဲ့ဘလို့ချင်းကဆောင်ရွက်ခဲ့လို့ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့သလဲဆိုတာပြန်ပြီးစမ်းသပ်ကြည့်ဖို့လိုပါလိမ့်မယ်2012ခုနှစ်မတိုင်ခင်အချိန်ထိမြန်မာတပ်မတော်ဟာကဘာပေါ်ကလူခွင့်ရဲ့အချိုးဖောက်ဆုံးသောတပ်မတော်တွေတဲ့စီးရင်ဝင်ခဲ့ပါတယ်အဲဒီခေတ်ကာလတစ်လျှောက်လုံးအနောက်နိုင်ငံတွေကနေမြန်မာနိုင်ငံနဲ့စစ်ကောင်းဆောင်တွေအပေါ်နှစ်ပေါင်းများစွာအရေးယူဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့ထူးထူးခြားခြားထိရောက်မှုရှိခဲ့တယ်ဆိုတဲ့သက်စီအထောက်အထားသိမတွေ့မမြင်ကြရပါဘူး
2012ခုနှစ်သမရဦးသိန်းစိန်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းလက်ထက်ရောက်တော့နိုင်ငံရေးအရာဖြေလျှော့ပေးတာတွေတက်မတော်နဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲတာတွေစလုပ်ပါတယ်လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရဲစဲရေးပေါ်ပေါက်အောင်တမိုင်းမှာဘယ်အစိုးရကမှမလုပ်ခဲ့ဘူးတဲ့လိုက်လျောမှုတွေနဲ့ချီကပ်ဆောင်ရွက်ပါတယ်အဲ့ဒီလိုအခြေအနေတွေအောက်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကလည်းအရေးယူပိတ်ဆို့ဒဏ်ခတ်တာတွေကိုတဖြည်းဖြည်းဖြေလျှော့ပေးခဲ့တယ်လို့အစိုးရတက်မတော်နဲ့ထိတွေ့ဆက်ဆံမှုတွေလုပ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတက်မတော်ခေါင်းဆောင်တွေဘက်မှပြဿနာနှစ်ခုရှိနိုင်ပါတယ်။တစ်ခုကရခိုင်ပြည်နယ်ကမွတ်စလင်တွေကိုခိုးဝင်သူတွေလို့သူတို့ကသတ်မှတ်ပြီးအဲ့ဒီလူတွေကိုလက်မခံနိုင်လက်ခံလိုက်ရင်အချုပ်အချာအာဏာထိပါခံရတာပဲဆိုတဲ့ခံယူချက်မျိုးဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုကိုကင်တွယ်ပုံဖြစ်ပါတယ်။ဒီပြဿနာနှစ်ခုနဲ့ပတ်သက်ရင်ပထမခံယူချက်ပြဿနာကိုတော့တက်မတော်စစ်ကောင်းဆောင်တွေနားလည်လာအောင်စီယုံရှင်းပြရမှာဖြစ်ပြီးအမျှော်မြင်ရှိရှိဖြေရှင်းရမှာပါဝင်လာအောင်ဆွဲဆောင်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုကိုကင်တွယ်ပုံနဲ့ပတ်သက်လို့ကတော့ဘာရီမှားခဲ့တယ်ဆိုတာဝေဖန်ထောက်ပြဖို့ဖြစ်ပါတယ်2016အောက်တိုဘာလအကြမ်းဖက်မှုကိုနှိမ်နင်းစဉ်ကလည်းအလားတူဆွဆွဲခံရတဲ့ပြဿနာကြုံခဲ့ပြီးတက်မတော်ဟာသူ့ကိုယ်ပိုင်စုံစမ်းရေးကော်မတီဖွဲ့ကိုဘာသာကိုဖြည့်ရှင်းခဲ့တဲ့တာရကလည်းရှိခဲ့ပါတယ်လက်ရှိမှာလည်းဥပဒေမဲ့ပြုမှုမှုတွေကိုတက်မတော်ခေါင်းဆောင်တွေကိုယ်တိုင်ဖြည့်ရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင်ဖန်တီးပေးဖို့ပဲဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကလည်းအဲ့လိုဖြစ်အောင်စူးစမ်းနေတာတွေ့မြင်နိုင်ပါတယ်ဒီလိုမှမဟုတ်ပဲလက်ရှိအမေရိကန်ဗြိတိန်တန်တမန်တွေပြောဆိုနေသလိုမြမတက်မတော်နဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ပိတ်ဆို့တာတွေလှုပ်လာခဲ့ရင်တက်မတော်ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ဘက်ကိုရောက်မလာပဲအခြားတစ်ဖက်ဆွန်းကိုရောက်သွားနိုင်တဲ့အနေအထားမျိုးကြုံကောင်းကြုံရနိုင်ပါတယ်ဒါဟာရခိုင်ပြည်နယ်အတွက်ရောမြမနိုင်ငံအတွက်ပါကောင်းတဲ့အခြေအနေမျိုးမဟုတ်ပါဘူ
းဒီလိုတွေ့ကြုံမျိုးအနောက်နိုင်ငံတွေကနေစစ်နာရှင်တွေပေါ်အေးအေးယူဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တဲ့ရှေးလျားလာတဲ့ကာလကိုကြည့်ပြီးသင်ခန်းစာယူနိုင်ပါတယ်ဒါကြောင့်လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအနေနဲ့တပ်မတော်နဲ့စစ်ကောင်းဆောင်တွေကိုအေးအေးယူပိတ်ဆို့ဒဏ်ခတ်ဖို့ပြောနေမယ့်အစားဒုံဆန်းစုကြည်နဲ့အစိုးရအဖွဲ့ရဲ့လုပ်ကိုင်ဆောင်ရွက်မှုတွေကိုပူးပေါင်းကူညီခြင်းသီသာရခိုင်ပြည်နယ်ပြဿနာနဲ့မြန်မာနိုင်ငံပြဿနာကိုကူညီဖြေရှင်းပေးရရောက်မှာဖြစ်ပါတယ်ဒါအပြင်တပ်မတော်ကို professional တပ်မတော်အဖြစ်မြင့်တင်ရေးအကူအညီပေးရရောက်မှာဖြစ်သလိုမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီအရေးကိုမြင့်တင်ပေးရမှာလဲအားပေးအားမြောက်ပြုရရောက်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းတည်င်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။ Crush me up ya ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တိချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမန်ဖို့ကိုယ့်ရဲ့မြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
အင်္ဂါနေ့ညဒါရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြားသတင်းများအစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့မလေးရှားနိုင်ငံကကုန်ုံထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရာအစားအစာတစ်ခုဖြစ်တဲ့ Nestle Landmark အရသာနဲ့ကုန်ုံအသစ်တစ်မျိုးထုတ်ဖို့လှုံ့ဆော်နေပါဗျ။ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူရဲ့ရုပ်ဒုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ Christian Orthodox ဖုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒီလိုကမ္ဘာနိုင်ငံဆောင်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ပိုင်းအာတန်ပြည်နယ်မှာရှိတဲ့ဘင်္ဂါလီအတိုင်းဝိုင်းဟာနတ်ဖျားမဒါဂါကိုပူဇော်တဲ့ပွဲကျင်းပနေပြီးတော့ပေတရာကျော်အမြင့်ရှိတဲ့နတ်ဖျားယုတ်ကြီးကိုဘလုံးပေါင်း 9,000 အသုံးပြုပြီးတိဆောက်ခဲ့ပါတယ်။ဒီနတ်ဖျားယုတ်ကြီးဟာတဘာဝပတ်ဝန်းကျင်ကိုမပြတ်စည်းသလိုလူအများရဲ့စိတ်ဝင်စားတာကိုလည်းခံနေရပါတယ်။ဒီနတ်ဖျားဟာဟိန္ဒူရိုးရာဖြစ်ပေမဲ့လည်းထုလုပ်တိဆောက်ခဲ့တဲ့သူကတော့နူရူဒင်အာမတ်ဆိုတဲ့မွတ်စလင်ပညာရှင်ဖြစ်ပါတယ်။နူရူဒင်အာမတ်နဲ့အတူအခြားအမှုပညာရှင်60လောက်ဟာဩဂတ်စ်လ1ရက်နေ့ကနေစပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာမုန်တိုင်းကြောင့်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ရုပ်ထုကြီးပျက်စီးခဲ့ရဖူးပါတယ်။ဒါပေမဲ့လည်းတပတ်အတွင်းပေတရာကျော်ကိုပြန်လည်တိဆောက်နိုင်ခဲ့ပြီးတော့အာသန်ဘီနဲ့အမှတ်အသားတွေလည်းအများကြီးထည့်သွင်းတိဆောက်ထားပါတယ်။အာသန်ရိုးရာဝတ်စုံနဲ့ညနာအသွင်ပြင်ကလည်းအာသန်ပြည်သူတွေနဲ့တူအောင်ဖန်တီးထားပါတယ်မကောင်းဆိုးဝါးတွေထက်ရှစ်ဆပိုးအင်အားကြီးပြီးနှိမ်နှင်းနိုင်တဲ့အထိမ်းအမှတ်ဖြစ်လက်ရှိချောင်းကိုလည်းထည့်သွင်းဖန်တီးထားပါတယ်အမြင့်တရားတပေနဲ့9လက်မရှိပြီးတော့ဒူးကတော့48ပေနဲ့3လက်မရှိတာကြောင့်ကမ္ဘာအကြီးဆုံးဝါယုတ်ထုအဖြစ် Guinness ကမ္ဘာစံချိန်မှတ်တမ်းဝင်ဖို့ရှောက်လွှာလဲတင်ထားပါတယ်ဒီဒါဂါပွဲတော်ကို25ရက်ကြာကျင်းပတာဖြစ်ပြီးတော့စက်တင်ဘာလ30ရက်နေ့ကပြီးဆုံးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူမီခဲလ်ဂလရှနီကော့ဖ်ရဲ့ရုပ်ထုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ခရစ်ယာန်အော်သိုဒော့ဖုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရုပ်ထုအောက်ခြေမှာထွင်းထုခဲ့တဲ့တနက်တွေထဲကပုံတစ်ခုဟာဂျာမန်နာဇီတွေတုံးခဲ့တဲ့ STG-44 မောင်းပြန်တနက်ဖြစ်နေတဲ့အတွေ့ပြန်ဖြုတ်ထုတ်ခဲ့ရပါတယ်။သူ့နာမည်စာလုံး K နဲ့ Automatic ကအေကိုယူပြီး AK လို့နာမည်အတူပေးထားတာဖြစ်တယ်လို့စတင်ထုတ်လုပ်ခဲ့တဲ့ခုနှစ်48ခုနှစ်ကိုအစွဲပြုပြီးနံပါတ် 47 ပေးထားတာလည်းဖြစ်ပါတယ်။ Klashnikov ဟာဆာဗီယာကျေးရွာတစ်ခုမှာ1919ခုနှစ်ကမွေးဖွားခဲ့သူဖြစ်ပြီး2013ခုနှစ်မှာတော့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်6လအလိုမှာရုရှားအော်သိုဒေါ့ခရစ်ယာန်အကြီးအကဲစီကိုစာရေးပြီးကဘာပေါ်မှာရှိတဲ့ပရိပခတိုင်းမှာတုံးတဲ့လက်နက်ကိုတီထွင်ခဲ့တဲ့အတွက်နောင်တရမိကြောင်ရေးသားခဲ့ပါတယ်။တီထွင်တဲ့သူတေဆုံးသွားချိန်မှာတော့ Klashnikov Rifle တနတ်ဆက်ယုံဟာယိုယင်းသွားပြီးတော့အခုချိန်မှာတော့ပုဂ္ဂလိကယင်းနှီးမြုပ်နှံမှုတွေကြောင့်အသစ်တစ်ဖန်ပြန်လည်ဆန်းသစ်လာခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံကကွန်ဒုံးထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရာအစားအစာတစ်ခုဖြစ်တဲ့ Nasi Limat အနက်နဲ့ကွန်ဒုံးအသစ်တစ်မျိုးထုတ်ဖို့စ조사လုပ်ဆောင်နေပါတယ်။ Gares ကုမ္ပဏီဟာကမ္ဘာအကြီးဆုံးကွန်ဒုံးထုတ်တဲ့ကုမ္ပဏီလို့ကြွေးကြော်ထားပြီးတော့အနက်အရသာအမျိုးမျိုးပုံစံအမျိုးမျိုးရှိတဲ့ကွန်ဒုံးတွေကိုထုတ်လုပ်နေတာပါ။ Nasi Limat ဟာမလေးရိုးရာအစားအစာတစ်မျိုးဖြစ်ပြီးတော့အုံထမင်း၊ငနီတူးကြောက်လေးတွေပါဝင်ပြီးမြေပဲလော်၊ကြဲဥပြုတ်နဲ့ ခရမ်းကျင်သည့်ငပိကြက်လိုမျိုးငရုတ်သီးအဆက်အနှစ်ရည်လေးနဲ့စားရတဲ့ထမင်းဖြစ်ပါတယ်။ဒီနာစီလီမတ်ကွန်တုံးဟာဆိုရင်အုံသီးအနံ့လေးရနေမှာဖြစ်ပြီးတော့ကန့်တက်အရေးအတွက်ပဲထုတ်လုပ်မှာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာသားဆက်ချာနီးပညာတွေသုံးတာဟာလက်မထက်ခင်လိန်ဆက်ဆန္ဒကိုအားပေးတယ်လို့ယူဆကြတဲ့အတွက်တချို့လူတွေကနှာခေါင်းရှုံ့ကြပါတယ်။ဒါပေမဲ့လည်းထုတ်လုပ်တဲ့ကုမ္ပဏီဘက်ကတော့ဒါဟာအများပြည်သူကျန်းမာရေးနဲ့ဆိုင်တဲ့အတွက်ပြည်သူလူထုကိုအသိပညာပေးဖို့လိုအပ်တယ်လို့ပြောပါတယ်ဒီကွန်တုံးကိုမလေးရှားပြည်တွင်းအတွက်ပဲရည်ရွယ်ထုတ်လုပ်ထားပေမဲ့ Caress ကထုတ်တဲ့ကွန်တုံးတော်တော်များများကပြပကိုတင်ပို့တာပါခင်ဗျာ
ကမ္ဘာနိုင်ငံပေါင်းစုံကထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိနေထိုက်ကြညာပေးပါမယ်ရှင်။
စပိန်နိုင်ငံကနေကတ္တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မဲထည့်ကြတာမှာစပိန်ရဲတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူပေါင်း338ဦးဆေးရုံတွေမှာကုသမှုခံယူနေရတယ်လို့ကတ္တလိုနီးယားအစိုးရပြောခွင့်ရကပြောပါတယ်စပိန်ဗဟိုအစိုးရကတော့အခုမဲဆန္ဒခံယူမှုကတရားမဝင်ဘူးလို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမြောက်ကိုရီးယားခေါင်းဆောင်နဲ့ဆက်ဆက်ညှိနှိုင်းဖို့ကြိုးစားနေတာဟာဆိုရင်အချိန်ဖြုံးနေတာလို့ပြောထားတဲ့အကြောင်းအမေရိကန်သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုဒုံးကျည်သမားလို့သမ္မတ Trump ကရည်ညွှန်းပြီးဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားတာမှာတော့ Rex ရဲ့အပင်ပန်းကုမ္ပဏီနဲ့လုပ်ရမယ့်အလုပ်ကိုပဲငါတို့လုပ်ချင်ရမှာလို့သမ္မတကရေးသားခဲ့တာဖြစ်ပါတယ်။ပေါ်တူရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်းပေါ်မှာနေထိုင်တဲ့လူဦးရေ 3.4 သန်းရဲ့ထက်ဝက်တိုကတော့တန်ရှင်းတဲ့တောက်သုံးရေပြက်လက်နေစေဖြစ်တယ်လို့လူဦးရေရဲ့ 95 ရာခိုင်နှုန်းကတော့လျှက်စင်ပြီးပြတ်တောက်နေစေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တချို့ကတော့ပြန်လည်ကောင်းမွန်လာနေပြီလို့ပေါ်တူရီကိုအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ခြမ်းကိုခြမ်းစည်းရိုးတွေပြင်ဆင်ကာရန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုကူးလာတဲ့သူတွေလွယ်လွယ်ကူကူနဲ့ပြန်မဝင်နိုင်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တလျှောက်မှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးချိုးတွေကာယံနေကြတာဖြစ်ပါတယ်ရှင
်။တရင်တင်းချုပ်ကိုမှတင်ရင်ထိုက်ချင်ညာပေးခဲ့တာပါ။ဒီညာစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.